မြန်မာနိုင်ငံရဲ့ပြည်ပြင်ပြောင်းလဲရေးတွေနဲ့ပတ်သက်ပြီးမြန်မာနိုင်ငံကိုမကြသေးခင်ကတွားရောက်ခဲ့တဲ့ကာတာစန္ဒာညွှန်ကြားရေးမှူးရဲ့အမြင်ကဘယ်လိုရှိပါသလဲ။မြန်မာနိုင်ငံအတွင်းဒီမိုကရေစီအသွင်ကူးပြောင်းရေးအောင်မြင်မှုရှိမရှိဆိုတာကိုလာမယ့် 2015 ခုနှစ်ရွေးကောက်ပွဲအခြေအနေနဲ့တိုင်းတာရလိမ့်မယ်လို့မကြခင်ကမြန်မာနိုင်ငံကိုတွားရောက်ခဲ့တဲ့ကာတာစန္ဒာညွှန်ကြားရေးမှူးဒေါက်တာဒေးဗစ်ကယ်ရောလ်ကပြောပါတယ်။မြန်မာနိုင်ငံရေးမှာအစုအဖွဲ့အားလုံးကြည်ကြဲပြန့်ပြန့်ပါဝင်ဆောင်ရွက်လာဖို့အတွက်ဒီကြားတဲ့အကောင့်ထဲပေါ်ဆောင်ရွက်ဖို့လိုမယ်လို့ဆိုပါတယ်။ဒေါက်တာကယ်ရောကိုဆက်သွယ်မေးမြန်းထားတဲ့ကိုသားညုံကတင်ဆက်ပေးမှာဖြစ်ပါတယ်ရှင်
။အမေရိကန်သမ္မတဟောင်းကာတာကိုရိုင်ဦးဆောင်တဲ့ကာတာစင်တာအဖွဲ့ဟာမြန်မာနိုင်ငံမှာသမ္မတဦးသိန်းစင်အပါအဝင်အစိုးရအာဏာပိုင်တွေကိုရောဒေါက်ဆန်းစုကြည်နဲ့တိုက်ခိုက်ပါတီခေါင်းဆောင်တွေရပ်ဖက်လူမှုအဖွဲ့စည်းတီးကကိုယ်စီတွေကိုပါသူတို့ရဲ့ခီးစဉ်အတွက်မှတွေ့ဆုံခဲ့တာပါ။မြန်မာနိုင်ငံတွင်းကအသွင်ကူးပြောင်းရေးလုပ်ငန်းစဉ်တွေနဲ့ငြိမ်းချမ်းရေးပေါ်ဆောင်မှုလုပ်ငန်းစဉ်တွေကိုလေ့လာခဲ့ကြပြီးတော့ဒီလုပ်ငန်းချို့မှာကာတာစင်တာကနေပြီးတော့အကူအညီတွေပေးသွားနိုင်ဖို့လည်းကမ်းလှမ်းခဲ့တယ်လို့သိရပါတယ်။ကာတာစင်တာဟာဒီကမ္ဘာနိုင်ငံအတော်များများကရွေးကောက်ပွဲတွေကိုလွတ်လပ်မျှတမှုရှိမရှိနဲ့ရွေးကောက်ပွဲစနစ်တွေကိုစောင့်ကြည့်အထောက်ပံ့ကူညီပေးနေတာနဲ့အညီပဲမြန်မာနိုင်ငံမှာလည်းဒီလာမယ့် 2015 ရွေးကောက်ပွဲကိုလည်းသူတို့စိတ်ဝင်စားမှုရှိတာတွေ့ရပါတယ်။ဒီ2015ရွေးကောက်ပွဲဟာအသွင်ကူးပြောင်းရေးလုပ်ငန်းစဉ်ရဲ့အခေအားကျတဲ့အခြေအနေတစ်ခုဖြစ်တယ်လို့Qatar Center ရဲ့ Democracy Season ဆိုင်ရာညွှန်ကြားရေးမှူးဒေါက်တာဒေးဗစ်ကာရူကရှုမြင်ပါတယ
် The transition is a long-term process and an important benchmark will be the 2015 elections but between now and then
ဒေးဗစ်ကဆိုတာရေရှည်သွားရတဲ့လုပ်ငန်းစဉ်မှာအောင်မြင်မှုရှိမရှိဆိုတာကိုတော့လာမယ့်2015ခုနှစ်ရွေးကောက်ပွဲနဲ့တိုင်းတာပါလိမ့်မယ်ဒီမတိုင်ခင်အချိန်မှာတော့မြန်မာနိုင်ငံရဲ့လုပ်ငန်းစဉ်တွေမှာအစုအဖွဲ့အားလုံးကြကြပြန့်ပြန့်ပါဝင်လာနိုင်အောင်လှုပ်ဆောင်ကြရီးအတော်များများရှိနေပါတယ်။နိုင်ငံရေးလုပ်ငန်းစဉ်မှာအစုအဖွဲ့အားလုံးပါဝင်နိုင်မှုသူတို့ရဲ့သဘောထားတွေအမြင်တွေကိုထုတ်ပေါ်ပြောနိုင်မှုလိုပါတယ်
။2015ရွေးကောက်ပွဲနဲ့အကျိုးပြင်ဆင်မှုကာလတွေမှာလည်းကာတာစင်တာအနေနဲ့အကူအညီပေးခြင်းနဲ့ဆိုတာကိုကမ်းလှမ်းထားတဲ့အကြောင်းသိရပါတယ
်။ Well, we told all the interlocutors, persons and leaders that we met with that the Carter Center would be very interested to become involved in the 2015 elections and
2015 ရွေးကောက်ပွဲနဲ့ဒီမတိုင်ခင်ပြင်ဆင်ဆောင်ရွက်မှုတွေနဲ့ပတ်သက်လို့ကျွန်တော်အနေနဲ့အထူးပဲစိတ်ဝင်စားတယ်ဆိုတော့ကျွန်တော်နဲ့တွေ့ခဲ့တဲ့အရေးကြီးတဲ့ပုဂ္ဂိုလ်အားလုံးကိုပြောခဲ့ပါတယ်ရွေးကောက်ပွဲကိုလေးလာဆောင်ကြည့်ဖို့တရားဝင်ဖိတ်ခေါ်ချက်ရရင်တော့ကျွန်တော်တို့အနေနဲ့ဒီအခန့်ကဏ္ဍမှာလူလာလာနဲ့ဆောင်ရွက်ချင်ပါတယ
်သူတို့တွေ့ဆုံခဲ့တဲ့ဒီနိုင်ငံရေးပါတီတွေနဲ့နိုင်ငံရေးအစုအဖွဲ့တွေအားလုံးဟာလည်းဒီလာမယ့်2015ခုနှစ်အတွက်ပြင်ဆင်မှုတွေစလုပ်နေတာတွေ့ရပြီလို့ဒေါက်တာကာရူကပြောပါတယ်အထူးသဖြင့်ကတော့ဒီရွေးကောက်ပွဲစနစ်ပြုပြင်ပြောင်းလဲရေးကိစ္စပါ
All parties are looking forward to the 2015 elections as a crucial test of the transition
နိုင်ငံရေးပါတီအားလုံးဟာလာမယ့်2015ရွေးကောက်ပွဲကိုအသွင်ကူးပြောင်းရေးအတွက်အရေးကြီးတဲ့အခြေအနေတရအနေနဲ့မျှော်လင့်ဆောင်စားနေကြပါတယ်အရေးကြီးဆုံးကတော့ရွေးကောက်ပွဲစနစ်ပါရွေးကောက်ပွဲစနစ်နဲ့ပတ်သက်လို့ဒီနှစ်ထဲမှာအပြောင်းအလဲတွေထွက်လာမလားမျှော်လင့်နေကြပါတယ်ရွေးကောက်ပွဲစနစ်တစ်ခုဖြစ်လာပြီဆိုရင်တော့အာဏာပိုင်တွေအနေနဲ့ဒါဟုအကောင့်တွေပေါ်မဲ့လုပ်ငန်းစဉ်တွေရေးဆွဲရမှာပါ။ဒါကြောင့်နိုင်ငံရေးခေါင်းဆောင်တွေပါတီခေါင်းဆောင်တွေကြမှာဒီနှစ်ထဲရွေးကောက်ပွဲစနစ်အပြောင်းအလဲကိစ္စကိုပြင်းပြင်းထန်ထန်ဆွေးနွေးနေတာတွေရှိပါတယ
်။ပါတီကြီးတွေလွှမ်းမိုးထားတဲ့စနစ်တဲ့ဒီအချိုးကျကိုစားပြုမှုနဲ့ရွေးကောက်တဲ့ရွေးကောက်ပွဲစနစ်ကိုသွားဖို့အတွက်နိုင်ငံရေးပါတီတွေကြားမှာဆွေးနွေးတိုင်ပင်မှုတွေကြေကြေပြန့်ပြန့်ရှိနေတာပါ။ရွေးကောက်ပွဲကျင်းပခြင်းအပြင်ဒီမကျင်းပမီပြင်ဆင်မှုတွေညှိနှိုင်းမှုတွေဟာလည်းအသွင်ကူးပြောင်းရေးအတွက်အရေးကြီးတယ်လို့ဒေါက်တာကာရူကပြောပါတယ်။တစ်ချိန်တည်းမှာတော့ဒီအသွင်ကူးပြောင်းရေးလုပ်ငန်းအတွက်တိုင်းသားလူနည်းစုတွေအားလုံးနဲ့ညီညာရေးသဘောတူညီချက်ယူပြီးတော့လက်တွေ့အကောင့်ထဲဖော်ဖို့လည်းလိုလိမ့်မယ်လို့ပြောပါတယ်။တိုင်းသားလူမျိုးစုံပါရှိတဲ့မြန်မာနိုင်ငံမှာလူနည်းစုတိုင်းသားတွေအားလုံးနိုင်ငံရေးလုပ်ငန်းစဉ်ထဲမှာကြီးကြီးပြန့်ပြန့်ပါဝင်လာမှုလိုမယ်လို့သူကထောက်ပြပါတယ်။တစ်ချိန်တည်းမှာတော့ဒီလူခွေရေးနဲ့ပတ်သက်လို့စိုးရိမ်စရာအခြေအနေတွေလည်းမြင်နေရတယ်လို့ဒေါက်တာကာရူကပြောပါတယ်။
Well, our team that President Carter led that just visited the country noted several concerns, in particular the recent violence.
ဆိုရင်မကင်းဖြစ်စရာအခြေအနေတချို့အထူးသဖြင့်တော့မကြသေးခင်တုန်းကလူမျိုးရေးဒီကိုင်းတွေဖြစ်ခဲ့တာတွေနဲ့ရခိုင်ပြည်နယ်တွင်းကအခြေအနေတွေနောက်ပြည်ပခါတွေကြောင့်အိုးမဲ့အိမ်မဲ့ထွက်ပြေးကြတဲ့ဒုက္ခသည်တွေအခြေအနေတွေရှိနေပါတယ်။ဒါကိုလည်းသမ္မတကာတာအနေနဲ့သူ့ရဲ့မိန့်ခွန်းမှာပြောခဲ့ပြီးပါပြီ။မြန်မာအနာဂတ်အနေနဲ့ဒီပြဿနာရပ်တည်ကိုအလင်းမြန်ကင်တွေဖြေရှင်းလိမ့်မယ်လို့မျှော်လင့်ပါတယ
်ကာတာစင်တာအနေနဲ့ဒီမြန်မာနိုင်ငံရဲ့အသွင်ကူးပြောင်းရေးလုပ်ငန်းတွေမှာအကူအညီပေးနိုင်ဖို့ကမ်းလှမ်းထားတဲ့နေရာမှာအစိုးရဘက်ကခွင့်ပြုချက်ရပြီဆိုရင်တော့သူတို့အနေနဲ့မြန်မာနိုင်ငံမှာရုံးဝယ်ဖွင့်ပြီးတော့ရွေးကောက်ပွဲစောင့်ကြည့်ရေးလုပ်ငန်းတွေကိုပြင်ဆင်ဆောင်ရွက်သွားဖို့အတွက်ရှိတယ်လို့သိရပါပါတယ်ခင်ဗျာ